COVID အကြမ်းတဲအခြေအနေကြောင့်အိန္ဒိယဘက်ကဝေယူဖို့ရှိရဲ့မပေးရီကိုမြန်မာဘက်ကတင်ပို့ဖို့အခက်အခဲကြုံနေတဲ့အကြောင်းတင်ပြမှာပါကျွန်တော်ကတော့ဇော်ထက်ပါအိန္ဒိယဝေယူထားတဲ့မပေးခွဲတန်းတန်ချိန်နှစ်သိန်းခွဲကိုမြန်မာဘက်ကမေလ15ရက်အိန္ဒိယအရောက်တင်ပို့ပေးရမှာဖြစ်ပြီးပြည်တွင်းစစ်မှုဆောင်တွေမှာကျန်းမာရေးစစ်ဆေးမှုတွေကြန့်ကြာနေလို့ဒီခွဲတန်းပမာဏကိုမြန်မာဘက်ကဆုံးရှုံးနိုင်ခြေရှိကြောင်းပဲကုံတယ်တွေကပြောပါတယ်မေလ15ရက်ဆိုတာအိန္ဒိယအစိုးရက COVID-19 ရောဂါကြောင့်တက်တန်းထပ်တိုးပေးထားတာဖြစ်ပြီးဒီထက်အချိန်ထပ်တိုးပေးနိုင်ဖို့ဖြစ်နိုင်ခြေနေတဲ့အပေါ်မှာကုန်တယ်တွေကစိုးရိမ်လာကြတာပါ။လှိုင်းသာယာစက်မှုဆောင်တက်ကနေခုနှစ်မှာစက်ရုံ300လောက်ကပဲတန်းစင်တဲ့စက်ရုံတွေပါ။ဒီစက်ရုံတွေဟာကျန်းမာရေးဝန်ကြီးဌာနညွှန်ကြားထားတဲ့အတိုင်းလိုက်နာမှုရှိမရှိစစ်ဆေးရခံယူပြီးမှဖွင့်ကွင်းရကြမှာပါ။ဒါကြောင့်အစိုးရကစစ်ဆေးမှုတွေကိုမြန်မြန်ဆန်ဆန်လုပ်ပေးဖို့လုပ်ငန်းရှင်တွေကမျှော်လင့်ကြောင်းလိုင်းတရာစုံမှုစုံ6ခုရဲ့ဥက္ကဋ္ဌဦးအောင်ဆိုင်က VOA ကိုပြောပါတယ
်။ဒီ15ရက်နေ့ကိုနောက်ဆုံးတင်ရအောင်။အိန္ဒိယကိုရောက်စီရမယ်။တကယ်လို့မတင်နိုင်ရင်အဲ့ဒေါင်းသားဝယ်ထားတဲ့ဟာကြီးကအိန္ဒိယစံလက်မခံပေါ့ဗျာ။ဒီမှာအစ္စရာလရဲ့ရောက်ထားတဲ့အင်ပို့လုပ်ထားတဲ့အိန္ဒိယနိုင်ငံသားတွေကဝယ်ထားတယ်။တက်စင်တဲ့သုတ်ဘူးဝယ်တင်မယ်လို့လို့မရဘူးဆိုရင်အခုကရက်ကဘာမှမလုပ်လို့ရောအိန္ဒိယကိုသွားဖို့ဆိုတာဒါပေမဲ့စစ်ဖို့လည်းမဟုတ်ဘူး။စင်ကာပူဆန်စစ်သွားမယ်ဆိုဘယ်လိုပဲပြောရစပတ်ကြမှာနော်ဒီမှာအချက်ခဲတွေအများကြီးရှိတယ်ဒါခုဘက်ကဆန်စစ်လိုက်တာပြန်ဦးမှာ
အိန္ဒိယရဲ့2019-2020ဘဏ္ဍာနှစ်မပဲခွဲတန်းကိုမြန်မာဘက်ကမတ်လ31ရက်နောက်ဆုံးထားပြပို့ရပေမဲ့တမဒဦးဝင်းမြင့်ရဲ့အိန္ဒိယခီးစဉ်ရပြီးအခုဧပြီလ30ရက်အထိတလသက်တမ်းထပ်တိုးပေးလိုက်ပါတယ်ဒါပေမဲ့အခု COVID-19 ရောဂါကြောင့်မေလ15ရက်အထိထပ်တိုးပေးထားပြီးနောက်ထပ်ထပ်တိုးနိုင်ခြေနေကြောင်းနယူးဒေးလီမြန်မာတန်ယုံစီးပွားရေးတမှုဦးနေအေးလွင်ကပြောပါတယ်
။ဒီနေရာမှာကိုဗစ်ကြောင့်မလို့သူတို့ကဖတ်ပြီးတော့နောက်တဲ့15ရက်တက်ပြီးအစ်ချမ်းလုပ်ခဲ့တာဒီက15ရက်ပြီပေါ့။ဒီလိုလိုချင်းမှာတော့ကျွန်တော်အမြင်ပေါ့နော်ဒါကတော့အိန္ဒိယအနေနဲ့ကသူတို့မှာတင်းရှိနေတဲ့အတွက်ခဏလေပေါ့။ဟိုအစ်ချမ်းချင်းကလည်းနေတင်ပြီးသားလို့ဒီနောက်ထပ်ဖတ်ပြီးတော့မှပြောရတော့တောင်းမေးလေးဆိုလို့ရှိရင်ဒါကတော့ခဏတော်လေးသူတို့လည်းစဉ်းစားနေနေတာဖြစ်ပါလေ
။ကျမ်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်တွေအတိုင်းလိုက်နာပြီးစစ်ဆေးခံထားတဲ့စက်ယုံက၃ပုံ၃ပုံလောက်ပဲရှိပါသေးတယ်။ကျန်တဲ့စက်ယုံတွေကစစ်ဆေးနိုင်ဖို့အစိုးရရဲ့အင်အားထပ်ဖြည့်ထားကြောင်းလှိုင်းသာယာရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပါတယ်
။စစ်ဘော2000လီးပါးလောက်ကိုဒီနှစ်နှစ်မှဆိုရင်1500လောက်ပဲတည်တာရှိခဲ့တယ်။အခုကတော့ဒီနေပြည်တော်ကနေပြီးတော့စစ်ဆေးမဲ့အင်အားတွေထပ်ပြီးတော့တိုးပြီးတော့ချပေးလိုက်တယ်။တိုးလာတဲ့အင်အားနဲ့ဆက်စစ်လိုက်မယ်ဆိုရင်အများကြီးဆက်ဆံတို့ပြီးတော့ပါပေါ့ဗျာ။
မြန်မာနိုင်ငံကပဲတင်သွင်းခွင့်ကို2019ကတည်းကအိန္ဒိယအစိုးရကကန့်သတ်လိုက်ပြီးကိုတာခွဲတန်းစနစ်ပုံစံနဲ့ဝယ်ယူနေလို့ပြည်တွင်းမှာပဲဈေးကွက်အထူးနာခဲ့ကြောင်းကုန်တယ်တွေကပြောပါတယ်။ဒါကအိန္ဒိယမှာမပဲအထွက်တိုးလာပြီးသူ့နိုင်ငံတွင်လိုအပ်ချက်ပမာဏပြည့်မီလာလို့လည်းဖြစ်ပါတယ်။ EU, American, Korea, Japan အပါအဝင်တခြားနိုင်ငံပေါင်း100ကျော်ကိုပဲမျိုးမျိုးတန်ချိန်တန်းကျော်နှစ်တိုင်းမြန်မာဘက်ကတင်ပို့နေရပါ။ဒီပမာဏကအမေရိကန်ဒေါ်လာ1ဘီလီယံရှိရလို့ပဲကုန်တယ်တွေကပြောပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်မြို့ကနေပြပို့ထားတာဖြစ်ပါတယ်